လွန်ခဲ့တဲ့ရက်အနည်းငယ်အတွင်း Omicron မျိုးကွဲဗိုင်းရပ်စ်ဟာအာရှပစိဖိတ်တိုင်းပြည်တွေမှာအလျင်အမြန်ကူးစက်နေပါတယ်။တောက်ကြနေကြတဲ့အထိအိန္ဒိယနိုင်ငံမှာ Omicron ကူးစက်တာ403အောက်ရှိတယ်လို့ Time of India သတင်းစာကပြောပါတယ်။တိုင်းပြည်ရဲ့နေရာတော်တော်များများမှာညမထွက်အမိတ်ထုတ်ပြထားပြီးအများပြည်သူသွားလာတဲ့နေရာတွေကိုသွားလာသူတွေဟာကာကွယ်ဆေးပြည့်ထိုးပြီးသူဖြစ်ရမယ်လို့သတ်မှတ်ထားပါတယ်။ New DelhiMunicipal အစိုးရကအားကစားရုံညုံကိုစုစုပေါင်းခရင်1500ယာယီဆေးရုံတွေဖြင့်ပြောင်းလဲလိုက်ပါတယ်။စကမူနိုင်ငံမှာတော့ COVID-19 ပိုးအသစ်တွေ့သူတောက်ချာနေမှာ265ယောက်ရှိခဲ့ပြီး82ယောက်က Omicron မျိုးကွဲဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ထိုင်းနိုင်ငံမှာတော့ Omicron ပိုးတွေ့တဲ့သူစုစုပေါင်း205ဦးရှိသွားပြီလို့ကျန်းမာရေးဌာနကတာဝန်ရှိသူတွေကပြောကြားပါတယ်။တရုတ်ပြည်အနောက်မြောက်ကလူရေ33သန်းရှိတဲ့ဆီယန်းမြို့မှာတော့ COVID-19 ပြည်တွင်းကူးစက်မှုက85ယောက်ရှိတယ်လို့စနေနေ့မှာအစိုးရကပြောကြားပါတယ်။